ဟောင်ကောင်မှာထောင်နဲ့ချီတဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေဟာဒီကနေ့တနင်္ဂနွေနောက်ပိုင်းမှာဈေးဆိုင်တွေနဲ့စီကားတဲ့ကျင်းစားကြွေအရက်မှာစုဝေးခဲ့တဲ့အတွက်ရဲတပ်ဖွဲ့ကမျက်ရည်ယိုပုံသုံးပြီးတော့လူစုခွဲခဲ့ပါတယ်။ဒီမိုကရေစီအရေးလှုပ်ရှားသူတွေဟာဒီကနေ့စုဝေးချီတဲ့ပွဲ၃ခုပြုလုပ်ဖို့စီစဉ်ထားတာပါ။ဟောင်ကောင်ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်တဲ့အပေါ်မှာကျေးဇူးတင်ကြောင်းပြတဲ့အနေနဲ့သူတို့ဟာအမေရိကန်ကောင်စီဝင်ရုံးရှိကိုလည်းတွားရောက်ခဲ့ပါတယ်။ဆန္ဒပြသူ200လောက်ဟာလည်းအီဒင်ဘရာယင်ပြင်ကနေအစိုးရအဆောက်အဦတွေကိုတွားရောက်ပြီးတော့ရဲတပ်ဖွဲ့ကမျက်ရည်ယိုပုံအသုံးပြုတဲ့အပေါ်မှာဆန့်ကျင်ဆန္ဒပြခဲ့ပါတယ်။ဒီမိုကရေစီရေးလှုပ်ရှားသူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုထားပေမဲ့လမ်ကငြင်းဆန်နေတာပါ။ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းတဲ့အပေါ်မှာလဲလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ကိုသူကညှင်းဆန်ပါတယ်။1998ခုနှစ်မှာဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောက်ဗြိတိန်ကလွှဲပြောင်းပေးချိန်တုန်းကဂတိကိုပြုခဲ့တဲ့လွတ်လပ်ခွင့်တွေကိုတရုတ်ကဝင်စွပ်ဖက်နေတယ်လို့မြင်ပြီးတဲ့နောက်6လအတွင်းမှာဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။တရုတ်ကတော့ဝင်စွပ်ဖက်တယ်ဆိုတာမဟုတ်ဘူးလို့ညင်ထားပြီးတော့အဲ့ဒီအချိန်ကချမှတ်ခဲ့တဲ့တနိုင်ငံစနစ်နှစ်ခုဆိုတာအပေါ်မှာအခိုင်အမာဆက်ရှိတယ်လို့ပြောထားပါတယ်။